တူကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်မှာနှစ်သိခုနေ့ကလူပေါင်း39ယောက်သေဆုံးတဲ့တိုက်ခိုက်မှုတွေတန်ရရှိသူတနသမားလို့ဆိုတဲ့ဗီဒီယိုတစ်ခုကိုတူကီမီဒီယာတွေကပြသခဲ့ပါတယ်။ဗီဒီယိုကိုတော့အစ္စတန်ဘူမြို့ကတက်ဆင်ရင်မြန်မာလမ်းလျှောက်နေရင်သူယူလာတဲ့လက်ကင်ဖုန်းနဲ့ရိုက်ကူးထားပုံရပါတယ်။ဗီဒီယိုထဲမှာတော့ကင်မရာကိုကြည့်နေတဲ့ပုံတွေတော်တော်များများပါဝင်နေမဲ့စကားပြောတာတော့မတွေ့ရပါဘူး။ဗီဒီယိုကိုဘယ်ချိန်ကရိုက်ကူးထားတယ်ဆိုတာလဲရှင်းရှင်းလင်းလင်းမသိရပါဘူး။တူကီအာဏာပိုင်တွေကတော့လွန်ကျွန်းရေးကင်မရာကမှတ်တမ်းတင်ထားတဲ့တန်ရရှိသူတနသမားရဲ့ခဝါဝါပုံတစ်ပုံကိုအစောပိုင်းမှာထုတ်ပြန်ထားပါတယ်။တက်ခိုက်မှုနဲ့ဆက်နွယ်ပြီးအစ္စတန်ဘူမြို့ကအတတုလေစိတ်မှာနိုင်ငံသားနှစ်ယောက်ကိုအာဏာပိုင်တွေဖမ်းဆီးခဲ့ကြောင်းလဲတူကီမီဒီယာတွေကအင်္ဂါနေ့မှာဖော်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုဖော်ပြတာတော့မရှိပါဘူး။တက်ခိုက်မှုနဲ့ဆက်နွယ်ပြီးလူရှိဦးကိုထိမ့်သိမ်းထားကြောင်းလဲတူကီဒုတိယဝန်ကြီးချုပ်ညူမန်ကတူမတ်ကတင်းနေလာနေကပဲဒိနောက်တွေကိုပြောဆိုခဲ့တာပါ။ဒီနေ့ကနေ့အစောပိုင်းကအစ္စတန်ဘူမြို့မှာရှိတဲ့ရီနာနက်ကလပ်အပြင်မှာရဲတယောက်နဲ့အရသားတယောက်ကိုပစ်တပ်ပြီးတဲ့နောက်တနသမားကအထဲကိုဝင်ရောက်ပြစ်ခတ်တက်ခဲ့ခဲ့တာပါတက်ခဲ့မှုဖြစ်ပွားချိန် necklace ထဲမှာနိုင်ငံသားအများအပြားပါဝင်လူ6လောက်ရှိနေပြီးတချို့ကတော့အနီးနားမှာရှိတဲ့ Bosphorus ရေလက်ကြားထဲခုန်ချထွက်ပြေးကြပါတယ်တနသမားကတော့ necklace ကထွက်ပြေးတဲ့လူအထက်ရောပြီးလွတ်မြောက်သွားတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်တက်ခဲ့မှုကြောင့်နောက်ထပ်လူ90လောက်လည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်